PDF ပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့ပြည်သူလူထုအပေါ်မှာအကြမ်းဖက်တာတွေမလုပ်ဖို့ကျင့်ဝတ်သတ်မှတ်ထားပြီးအများပြည်သူနဲ့သက်ဆိုင်ရာစတင်ကြောင်းဈေးစတာတွေမှာဖောက်ခွဲမှုတွေမလုပ်ခဲ့ဘူးလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြောဆိုလိုက်ပါတယ်။တက်မတော်သားတွေကိုလည်းဒီမိုကရေစီအရေးလှုပ်ရှားမှုမှာပြည်သူတွေနဲ့ပူးပေါင်းပါဝင်ဖို့ NUG ကသဘောထားထုတ်ပြန်ထားပြီးပြီလို့အွန်လိုင်းကနေပထမဦးဆုံးအကြိမ်အဖြစ်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း NUG တာဝန်ရှိသူတွေကပြောသွားပါတယ်။သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်ပြီးတော့သတင်းမေးမြန်းခဲ့တဲ့ကိုဝင်းမင်းဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့မြန်မာနိုင်ငံရဲ့လက်ရှိပောက်ကွဲမှုတွေနဲ့ပတ်သက်ပြီးအကျန်းဖက်လို့ပုံဖော်သူတွေကဆက်ဆွဲတာတာဖြစ်တယ်လို့ NUG ရဲ့နိုင်ငံခြားရေးဌာနဒူဝင်ကြီးဦးမိုးစောဦးကတုံ့ပြန်ပြောဆိုသွားပါတယ်
။ပြည်သူ့ကာကွယ်ဆက်မှုတော် PDF People's Defense Forces ရဲ့ဒီအခြေခံမူဝါဒတွေစစ်ပြီးတော့ကျင့်ဝတ်စီရင်နေနောက်တော့စစ်တုံ့ပြန်တဲ့ပေါ်ပြည်ပြည်နဲ့ကျင့်ဝတ်တွေနောက်အရက်သားပြည်သူတွေနဲ့ဆက်ဆံမှာလိုက်နာမယ်ကျင့်ဝတ်တွေအမျိုးသမီးနဲ့ကလေးတငယ်များပေါ်လိုက်နာမယ်ကျင့်ဝတ်တွေစတဲ့လို့ကျင့်ဝတ်တွေပေါ်ဝင်တဲ့ပြည်သူ့ကာကွယ်တပ်မတော်စစ်ပဆိုင်ကျင့်ဝတ်တွေကိုထုတ်ပြန်ကြေညာခဲ့ပါတယ်။ဆိုတော့အဲဒီကျင့်ဝတ်တွေအရဆိုရင်ဒီပြည်သူ့ကာကွယ်တပ်မတော်ကပြည်သူလူထုပေါ်အကြမ်းဖက်မှုတွေကိုလုံးဝတတ်မခံပါဘူး။ပြည်သူလူထုပေါ်မှာအကြမ်းဖက်တဲ့လုပ်ရည်တွေဟာပြည်သူ့ကာကွယ်တပ်မတော်နဲ့လုံးဝမပတ်သက်ပါဘူး။ဒီဥမာပြစာတင်ကြောင်းတွေစေယုံတွေဈေးတွေစတဲ့အများပြည်သူနဲ့ဆက်ဆိုင်တဲ့နေရာတွေမှာအကြမ်းဖက်တဲ့ဒီဘုံခွဲတဲ့လုပ်ရည်စတဲ့အဲဒီအကြမ်းဖက်လုပ်ရည်တွေဟာဒါအမျိုးသားညီညွတ်ရေးဆိုတာနဲ့လုံးဝမသက်သာဘူးဆိုတာအတိအကျပြောလို့ပါပဲ
။ဒီတရစ္ဆာရှင်းလင်းပွဲမှာကာကွယ်ရေးကိစ္စဥဆောင်ဖြေကြားခဲ့တဲ့ကာကွယ်ရေးဒုဝန်ကြီးဒေါက်ခင်မမမျိုးကလည်း NUG အနေနဲ့စစ်တနန်းတွေလှုပ်ဆောင်နေပေမဲ့ပြည်သူအပေါ်အကြမ်းဖက်နေတဲ့စစ်အုပ်စုကိုပြည်သူနဲ့အတူကာကွယ်သွားဖို့သာဖြစ်တဲ့စစ်ရေးညီမှန်းချက်နဲ့ပဲလှုပ်သွားပြီးအရသာပြည်သူတွေနဲ့ပိုင်ဆိုင်မှုတွေကိုမထိခိုက်စေရဘူးလို့ကတိပြုလိုက်ပါတယ
်။စစ်တီရောကျင်းဝတ်တွေကိုကျွန်တော်တို့တခါရဲဖော်ပြထားပါတယ်။စစ်ရေးစီမံချက်များဖြစ်တာတက်ခွဲဖော်ဆောင်ရမယ်။စစ်စီရေးဆောင်ရွက်ရမှာလိုအပ်တဲ့အင်အားကိုအသုံးပြုပြီးထိခိုက်ကျန်းစီမှုအနည်းဆုံးဖြစ်စေရန်ဆောင်ရွက်ရမယ်ဆိုတဲ့အပိုင်းမျိုးပါပါတယ်။နောက်တစ်ခါအရသာပြည်သူများအားကာကွယ်ဆောင်ရှောက်ရမည်။အကျဉ်းသားပြည်သူပိုင်းဥစ္စာပစ္စည်းများကိုချစ်ပါခြင်းမပြုရဆိုတဲ့အနေအထားကြီးပါပါတယ်
။ဒီနေရာမှာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလည်းမချာခင်ကတရုတ်တရင်ဌာနတစ်ခုနဲ့အင်တာဗျူးလုပ်ရမှာပြည်တွင်းစစ်ကတိတ်မရှိတော့ဘူးဆိုတဲ့သဘောပြောခဲ့တဲ့အပေါ်ဘလို့တုံ့ပြန်ခြင်းပါလဲလို့မေရမှာဒေါက်ခင်မမမျိုးကပဲစစ်တပ်ကြောင့်သာပြည်တွင်းစစ်ဖြစ်ရတာပါလို့ပြန်ပြောခဲ့ပါတယ
်။မြန်မာနိုင်ငံမှာရှိနေတဲ့အကျန်းဖက်စစ်အုပ်စုမှာပါဝင်ချသူများတွေအားလုံးအနေနဲ့ကျမတို့တရားဝင်ပြည်သူအစိုးရနဲ့ပူးပေါင်းပြီးတော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကိုရပ်ဆိုင်းလိုက်တာနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဖြစ်ပွားလာနိုင်သောအခြေအနေစစ်ရင်းနဲ့ပတ်သက်ပြီးတော့ထိတွေ့လာနိုင်သောအခြေအနေဓာတ်ရီအားလုံးဟာရပ်ဆိုင်းသွားမှာဖြစ်ပါတယ်
။ဒါအပြင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေထဲမှာလည်းတပ်မတော်သားတွေအနေနဲ့ပြည်သူတွေနဲ့ပူးပေါင်းပါဝင်ဖို့သဘောထားထုတ်ပြန်ပြီးဖြစ်တယ်လို့လည်းဦးမိုးစောဦးကဆိုပါတယ်။နောက်ဦးမိုးစောဦးကပဲရိုဟင်ဂျာတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ရှိပြီးလိုအပ်တဲ့ဥပဒေတွေပြင်ဆင်သွားဖို့ညီမှန်းထားတယ်လို့ဆက်ပြောခဲ့ပါတယ်။ဒီနေရာမှာလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကရိုဟင်ဂျာဆိုင်ရာမူဝါဒထုတ်ပြန်ခဲ့ပြီးလက်တွေ့ကျင်နိုင်တဲ့တိုင်းရင်းသားဖြစ်မှုကိုအခြေမခံတော့တဲ့နိုင်ငံသားဖြစ်ဥပဒေကိုလည်းရှင်းပြခဲ့ပါတယ်
။တိုင်းပြည်မှာမေးသားတဲ့သူကိုသိမှတ်ပြုနေမှာကပဲ။နောက်ကရတ်တမတ်ထားတဲ့တိုင်းရင်းသားလူမျိုးဖြစ်ရမယ်ဆိုရဲအုပ်စုမျိုးပဲကြီးဝဲပြီးတော့တတ်မှတ်ထားတာ။ကျွန်တော်ဘာဖြစ်လဲဆိုတော့ဒီ35မျိုးလို့ပြောတဲ့ဒီလူမျိုးတွေမှာမပါဝင်တဲ့သူတွေကနိုင်ငံသားဖြစ်ခွင့်မရှိနိုင်တဲ့အနေအထားမျိုးဖြစ်ပြောမယ်ဆိုရင်နိုင်ငံသားဖြစ်မှုကဘာနဲ့လဲဆိုတော့တိုင်းရင်းသားဖြစ်မှုဆိုတဲ့အကြောင်းအရာနဲ့လို့ဆိုအဲ့ဒါဒီအချက်ကဒီလိုမျိုးတတ်မှတ်ခွင့်မခံတဲ့သူတွေအတွက်အများကြီးပြဿနာဖြစ်တဲ့ဆိုတဲ့အချက်အဲ့ဒါကိုကျွန်တော်သုံးသပ်မိ။အဲ့ဒါကျွန်တော်အနေနဲ့1982ဥပဒေကိုကျွန်တော်ဖြတ်သိမ်းပြီးတော့ပြန်လည်ပြင်ဆင်တဲ့နေရာမျိုးမှာခုနလိုမျိုးခွဲခြားမှုကိုဖြစ်စေတဲ့ဒီလူမျိုးဖြစ်မှုကိုဦးတည်ပြီးတော့တတ်မှတ်တဲ့နိုင်ငံသားဖြစ်မှုပုံစံကိုကျွန်တော်တို့လူလာပါဘူး
ဒီဝင်ကြဆိုတဲ့သုံးလုံးကိုလက်ရှိစစ်ကောင်စီကတရားဝင်လက်ခံမထားပါဘူး။နောက်ပညာရေးကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာစောဝေစုကလည်းစစ်အာဏာသိမ်းတာကြောင့်ကိုဗစ်ကာကွယ်ရေးလုပ်ငန်းတွေထိခိုက်သွားရတယ်။အာဏာသာမသိမ်းခဲ့ရင်အရင်စီစဉ်ထားတဲ့အတိုင်းလူဦးရေရဲ့40ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးသားဖြစ်ခဲ့ရမှာအခုစစ်ကောင်စီထိုးနေပုံနဲ့အင်မြင့်တီခေါ်တနိုင်ငံလုံးယောဂခဏရေးမရနိုင်တော့ဘူးလို့ဆိုလိုက်ပါတယ်။